တိုင်းသားဒေသတွေမှာမြမတက်မတော်ကစစ်စင်ရေးလုပ်နေမယ်ဆိုရင်ညဉ့်ဉန်ရေးဆွေးနွေးပွဲတွေပြတ်ပြားသွားနိုင်တယ်လို့ညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြောလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပတဲ့ UNFC အစည်းအဝေးအပြီး UNFC ခေါင်းဆောင်တဦးကပြောကြားလိုက်တာပါအပြည့်စုံကို VOA သတင်းတောက်ကိုမိုးစောကဆက်လက်တင်ပြပါမယ်
ဟုတ်ကဲ့ UNFC ရဲ့ပထမညီလာခံကပြန်လည်ဖွဲ့စည်းလိုက်တဲ့ကောင်စီဝင်တွေရဲ့ပထမအကြိမ်မျက်နှာစုံကြည့်အစည်းအဝေးကိုဒီလ20ရက်နေ့ကနေ22ရက်နေ့အထိကျင်းပပြီးတဲ့နောက်သူတို့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုလာတာဖြစ်ပါတယ် UNFC ရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာသဘောထားကိုအထွေထွေအတွင်းရေးမှူးခူးဦးရယ်ကအခုလိုပြောပါတယ်
PWC နဲ့ညီနိုင်ဆွေးနွေးရေးအဆင့်ကတော့ကျွန်တော်တို့တိုင်းရင်းသားဖက်မှာကျွန်တော်တို့ NCC နဲ့ဒီနိုင်ဆောင်ရွက်နေတဲ့အဆင့်မှာပဲရှိပါတယ်ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်မလဲဒီချပြီးတော့ဆင်းရဲနိုင်ဆောင်ရွက်သွားမလဲဆိုတာထည့်ပေါ့နော်အဲဒီဒီရဲ့လုပ်မလဲဒီကကျွန်တော်တို့ဝိုင်းရဖတ်ဖို့ပြီးတော့အဆင့်ပြင်းနဲ့ဆက်မသွားနိုင်ဘူးဆိုတော့ကျွန်တော်တို့ဝိုင်းရမယ်ဆိုတော့မြို့ကျွန်တော်ဆင်းနေပါတယ်ကျွန်တော်တို့အဲဒီဒီခက်ရတော့တတ်မှတ်တဲ့အချိန်မှာပြုဆောင်ဆွေးနွေးဖို့တော့အဆင့်ပြင်းရှိတယ်လို့ပဲကျွန်တော်တို့နားလည်ရပါတယ်
UBWC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စရေးညှိနှိုင်းအဖွဲ့ NCCT တို့ဟာစက်တင်ဘာလကနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ရမှာနှစ်ဖက်အကြားဆွေးနွေးတာတွေဟာမတည်မကျဖြစ်နေခဲ့ပါတဲ့ဒီဆွေးနွေးပွဲပြီးနောက်ပိုင်းမှာမြမတက်မတော်ကကချင်ကရင်နဲ့ရှမ်းပြည်နယ်တွေမှာစစ်စင်ရေးအဆက်မပြတ်ဆောင်ရွက်လာတယ်လို့တခြားပြည်နယ်တွေမှာလည်းစီရင်အရာပြင်ဆင်တာတွေရှိလာတဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးကိုတကယ်လိုလားမှုရှိမရှိတန်တရားဖြစ်ရကြောင်းလဲ UNFC ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်စီရင်ဆောင်ရွက်ချက်တွေစီရင်တင်မာမှုတွေကိုမလျှော့ချနိုင်ရင်ပြည်တွင်းငြိမ်းချမ်းရေးရရှိဖို့လည်းမလွယ်ကူနိုင်ဘူးလို့ခူးဦးရယ်ကသုံးသပ်ပါတယ
်ဒီလိုစီရင်လှူချမှုတွေအတင်းမာမှုတွေကိုမလျှော့ချနိုင်ဘူးပြည်တော်ရှင်တွေခြင်းနဲ့အပြည့်မရှာနိုင်ဘူးဆိုရင်တော့အခုသွားနေတဲ့အဲ့ဒီတော့ရှင်နေမှာလည်းရတ်တန့်သွားနိုင်ပါတယ်။ရတ်တန့်သွားမယ်ဆိုရင်တော့ကျွန်တော်တို့သွားချင်တဲ့မြင်ချင်တဲ့ငြိမ်းချမ်းရေးကိုရက်စီဖို့တော့စိတ်လွယ်လာမယ်တော့မထင်ဘူးပါဗျာနော်
။အစိုးရစစ်တပ်ဘက်ကလည်းစတင်ပါလာဆန်းကပြီးဆုံးခဲ့တဲ့ UNFC ရဲ့ပထမညီလာခံကဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့စီရင်အရာပြင်ဆင်ဖို့တွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြောင်းသတင်းတွေထွက်ပေါ်လာတဲ့အပေါ်မှာတန်တရားရှိနေတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲ UNFC ကပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ရေးအတွက် UNFC အဖွဲ့ဝင်မဟုတ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒီမိုကရေစီအင်အားစုတွေနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းသဘောထားထုတ်ပြန်ထားပါတယ် UNFC ရဲ့ထုတ်ပြန်ချက်ပေါ်မှာအစိုးရဘက်ကသဘောထားကိုသိနိုင်ဖို့အတွက်အစိုးရပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တချို့ဖုန်းတွေကခေါ်ဆိုလို့မရခဲ့တယ်လို့တချို့ကတော့တုံ့ပြန်ဖြေကြားတာမရှိခဲ့ပါဘူး